ရင်ဖွင့်တဲ့အစီအစဉ်ကကြိုဆိုပါရရှင်။ပြည်သူတွေဘက်ကတင်ပြချင်တာတွေ၊တောင်းဆိုချင်တာတွေ၊မေးမြန်းချင်တာတွေကိုပြည်သူတွေရဲ့ကိုယ်စားအစိုးရအပါအဝင်သက်ဆိုင်ရာဖွဲ့စည်းလူပုဂ္ဂိုလ်တွေကိုရင်ဖွင့်တဲ့အစီအစဉ်ကနေတဆင့်မေးမြန်းတင်ပြသွားမှာဖြစ်ပါတယ်။ဒီတစ်ပတ်အစီအစဉ်မှာတော့
ထိုင်းနိုင်ငံပထမဌာနီခရိုင်ထဲက S1 AMF အသားစက်ရုံမှာလုပ်နေတဲ့ကိုနေမျိုးကသူရတဲ့ရထိုက်တဲ့လောက်ခလာဆောင်ဝင်မရပဲအလုံးဖြုတ်ခံခဲ့ရတဲ့အကြောင်းကိုပြောပြလာပါတယ
်။ခုနကပြောရက်မှန်ကြီးဆိုကျွန်တော်တပတ်ကို360ပေးရမယ်ပေါ့နော်။တပတ်360မပေးသေးဘူးဘူး။တပတ်လည်းမဟုတ်ဘူး။တလားလည်းမဟုတ်ဘူး။တလား3လားကျွန်တော်မရဘူး။ကျွန်တော်လုံးလားထွက်လိုက်ရတယ်။အဲ့ပတ်စံနဲ့အခုလည်းပတ်စံလာခါလည်းကျွန်တော်ပူပြီးမရဘူး။ကိုယ်တန်တရရဲ့ပတ်သက်30ရင်းနဲ့ပတ်သက်တစ်ထောက်တယ်။ဘာပြောလဲဆိုမပြီးနိုင်ဘူးဒီမှာဘုံကပြောတာလေ
။ကိုနေမျိုးဟာနှစ်နိုင်ငံအစိုးရသဘောတူညီချက်နဲ့ထိုင်းနိုင်ငံ S1 AMF အသားစက်ရုံမှာတရဝင်သွားရောက်အလုပ်လုပ်ကင်နေတဲ့ MOU လုပ်သမားဖြစ်ပါတယ်။သူနဲ့အတူနောက်ထပ် MOU လုပ်သမားတဦးလည်းစက်တင်ဘာလ16ရက်နေ့မှာအလုပ်ဖြုတ်ခံခဲ့ရပါတယ်။ MOU သဘောတူညီချက်အရတရဝင်အလုပ်လုပ်ခွင့်တက်တန်းနှစ်နှစ်ရှိပြီးတော့ပြီးခဲ့တဲ့2019စက်တင်ဘာလကမှထိုင်းနိုင်ငံကိုရောက်လာခဲ့ကြတာပါ။ကမ္ဘာတဝန်းရင်ဆိုင်နေရတဲ့ကဘေးကာလကန့်သက်ချက်တွေအောက်မှာစာဝတ်နေရေးကြုံနေရတဲ့အခက်အခဲကိုတက်ဆိုင်ရာဘန်ကောက်မြို့မြန်မာတန်ယုံပါဝင်အလုပ်သမားရေးဆောင်ရွက်နေသူတွေကူညီပေးဖို့ကိုလည်းကိုနေမျိုးဦးကမြစ်တမ်းရက်ခံထားပါတယ
်။ဒါကအရင်၃လတာရဲ့ကြံနေတဲ့ဓာတာအချောင်းရည်ဒီစင်လာတဲ့လာတာရဲ့နောက်နေ့လုံးတက်ခုပေါ့နော်တရားဝင်လုပ်ပေါ့အဲ့ဒီလုပ်တခုရှင်ကျွန်တော်တို့ကလုပ်နေတာဒါပဲ
ရန်ကုန်ကသူတို့ကိုဆေးလုခဲ့တဲ့ဟိမ့်မြက်အလုပ်သမားအေဂျင်စီကိုဒီခြေနေပြောပြပြီးဆက်သွယ်အကူအညီတောင်းခဲ့ပေမဲ့မရခဲ့ဘူးလို့ပြောပါတယ် RFA ရင်ဖွင့်တဲ့အစီအစဉ်ကနေလဲဟိမ့်မြက်အလုပ်သမားအေဂျင်စီကို10ချိန်ထက်မနည်းဆက်သွယ်ခဲ့ပေမဲ့ဖုန်းလက်ခံပြေဆိုမှုမရှိခဲ့ပါဘူးထိုင်းနိုင်ငံမှာရှိတဲ့ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းFED အဖွဲ့ကရွှေပြောင်းလုံသားအခွင့်ရေးဆောင်ရွက်နေတဲ့ဦးမင်းဦးကတော့ MOU စနစ်ရဲ့အားနည်းချက်တချို့ကိုရှင်းပြထားပါတယ
်အလုပ်ပြောင်းဖို့ဆိုတာကတော့သူအချက်လေးရှိတာဗောလေအချက်၅ချက်နဲ့ကိုက်ကြီးမှအလုပ်ရှင်ကနေပြီးတော့ခုနအလုပ်ဟိုသူ့ရဲ့အလုပ်ငန်းမှာဆုံးရှုံးမှုဖြစ်လို့ဒါမှမဟုတ်သူစီးပွားရေးဆက်မလဲပတ်နိုင်တော့ဘူးသူ့ရဲ့ကျန်းမာရေးကြောင့်တော့၎င်းသူဒါမှမဟုတ်အလုပ်ရုံပြစီးသွားလို့သူအသက်ဆုံးရှုံးလို့အစရှိအချက်တွေပေါ်မူတည်ပြီးတော့မှပြေးပြီးတော့ပြောင်းတာဗောနော်အလိုမှမဟုတ်ဘူးဆိုတော့ဒီတိုင်းပေါ့ပြောင်းမယ်ဆိုလို့ရှိရင်ဟိုဒီ MOU တမားပြောင်းရအောင်ပြောင်းဝင်မရှိဘူးပေါ့နော်နောက်တစ်ခုကဒီအခုပြောင်းမယ်ဆိုလို့ရှိရင်နောက်ကြတဲ့အလုပ်ရှင်ကနေပြီးတော့ဒီအလုပ်သမားနဲ့အဆင်မပြေတဲ့အတွက်ကြောင့်မလို့အလုပ်သမားကိုညစ်ပြီးတော့ဟာblacklist ဝင်အောင်လို့ဒီအလုပ်သမားနဲ့အလုပ်ကန်ရှာဖွေရုံမှာစည်းရင်းတင်လိုက်တယ်ဟောအဲ့လိုလုပ်တယ်ဆိုလို့ရှိရင်ဒီအလုပ်သမားဘက်ကညစ်လာတယ်ပြောင်းလို့မရဘူ
းဒီအလုပ်သမားတွေကိစ္စနဲ့ပတ်သက်ပြီးဘန်ကောက်မြို့မြန်မာတန်ယုံကအလုတ်သမားတန်ရာရှိဥမျိုးမြင့်နိုင်နဲ့အလုတ်သမားတာဝန်ခံဥဝေလင်းမောင်တို့ကို RFA ကအချိန်ချင်းဆက်သွယ်နေပေမဲ့မရသေးပါဘူး။ဥမင်းဦးကတော့ FED ကကူညီနိုင်တဲ့အပိုင်းနဲ့အလုတ်သမားတွေကိုယ်တိုင်လုပ်ရမယ့်အပိုင်းတွေကိုဆက်ရှင်းပြထားပါတယ
်။နံပါတ်1ကတော့သူတို့ရဲ့လူရင်းအေဂျင်စီကိုကျွန်တော်တို့ဆက်သွယ်လုပ်ရတယ်။အဲဆက်သွယ်ပြီးတော့ကျွန်တော်တို့ဒီကိစ္စတော့ဒီလိုဖြစ်နေတယ်။အဲ့ဒါနဲ့ပတ်သက်ပြီးဒီချင်းမျိုးရဲ့အေဂျင်စီကလုပ်လိုက်တဲ့ဒီလုတ်သမားနဲ့ပတ်သက်ပြီးတော့ဟောတာကိုညီဖြည့်ရှင်းပေးဖို့ဒါတစ်ချက်ပေါ့နောက်တစ်ခုကတော့ကျွန်တော်အလုပ်သမားတန်ရာရှိကိုအကြောင်းကြားပြီးတော့ဒီမှာ MOU နဲ့လွတ်လိုက်တဲ့ငါပေအေဂျင်စီကပေါ့နော်လွတ်လိုက်တာဒီပြဿနာလေးတက်နေပြီပေါ့အဲ့ဒါတော့ဟိုတန်ရာရှိရဲ့နည်းနဲ့ဒါကိုဆုံးဖြတ်ဆစ်ဆေးပြီးတော့ကိုညီပေးပါကျွန်တော်တန်ရာရှိရဲ့အေဂျင်စီရဲ့ဒီဘက်ကထိုင်းဘက်ကအေဂျင်စီနဲ့ပြေဆုံးပြီးတော့ဒီပြဿနာကိုရှင်းပေးရဆိုလို့ရှိရင်အဲဒါကတစ်ပိုင်းပေါ့နော်နောက်တစ်ခုကတော့ကျွန်တော်တို့ဒီခရိုင်တိုင်းမှာပေါ့နော်စော်ဝါဒီကံလို့ခေါ်တဲ့လူမကော်ရေအဲရုံးနေရှိတယ်အဲ့ဒီမှာသွားပြီးတော့ဒီလိုကိစ္စတွေမှန်တယ်ဆိုလို့ရှိရင်သွားပြီးတိုင်လို့ရတယ်အဲ့ဒီမှာအများသောအပြင်တော့ဘာသာပြန်လည်းရှိရပါရဆိုတော့အဲ့ဒီမှာအဲ့ဒီရုံးကသွားတိုင်လိုက်ဆိုရင်အဲ့ဒီရုံးကနေပြီးတော့ခုနကတက်ဆိုင်ကခုနအလို့ရှင်ကိုတန်းပြီးတော့သူတို့ဆင့်ခေါ်မယ်ပြီးရတဲ့ပြဿနာကိုဆုံးရမယ်ပြီးရခက်တဲ့တော့သူတို့ကဖြည့်ရှင်းပေးတော့အဲ့လိုမျိုးဒီလမ်းတော့တိုင်များပဲတုံးနေပြီ
ထိုင်းနိုင်ငံမှာ MOU စနစ်နဲ့တရားဝင်သွားရောက်အလုပ်လုပ်ကင်နေတဲ့အလုတ်သမားတက်တသမာ9တန်းရှိတယ်လို့ထိုင်းအစိုးရကစည်းရင်းထုတ်ပြန်ထားပါတယ်။အလုတ်သမားရေးဆောင်ရွက်နေတဲ့အဖွဲ့တွေကတော့ထိုင်းနိုင်ငံတဝန်းလုံးမှာတရားဝင်ရောတရားမဝင်မြန်မာအလုတ်သမားအားလုံး4တန်းလောက်ရှိမယ်လို့ခန့်မှန်းထားပါတယ်ရှင
်။အခုလိုနေ့စဉ်လူမှုဘဝတွေမှာချုပ်နေရတဲ့အခြေအနေလေးတွေကိုအစိုးရအပါအဝင်သက်ဆိုင်ရာအဖွဲ့အစည်းတွေ လူပုဂ္ဂိုလ်တွေကိုမေးမြန်းတင်ပြခြင်းနဲ့ဆိုရင်ဖြင့်ဒီရင်ဖွင့်တဲ့အစီအစဉ်ကနေတစ်ဆင့်ပါဝင်လို့ရပါတယ်ရှင်။ရင်ဖွင့်တဲ့အစီအစဉ်အောက်ကကွန်မန့်ဆိုတဲ့နေရာမှာရေးခဲ့လို့ရပါတယ်။ရင်ဖွင့်တဲ့အစီအစဉ်ကအမြဲတမ်းကြိုဆိုနေပါတယ်ရှင်။